အမေရိကန်သမ္မတဒေါနယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်းဂျိမ်းစ်ကိုမီနဲ့ပြောခဲ့တဲ့စကားတွေကိုပြန်သစ်သာကြေဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းလုံးဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုသလိုပဲသူနဲ့မစ္စတာကိုမီပြောခဲ့တဲ့စကားတွေကတော့ကြမ်းကြိမ်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့နောက်ထပ် FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာရဲ့မိကွန်းတွေကိုဖြေကြားသွားဖို့ဆန္ဒရှိတယ်လို့သမ္မတထရမ့်ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရေးမှာရုရှားဝင်ရောက်ပတ်သက်နေမှုတွေကိုကြည့်ဖို့အတွက်အထူးစုံစမ်းစစ်ဆေးအဖွဲ့ကိုအခုခါမှာ FBI ညွှန်ကြားရေးမှူးဟောင်းရောဘတ်မူလာကဦးဆောင်နေတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ရိုမေးနီးယားသမ္မတကလော့စ်လိုဟန်နစ်တို့အေဂီဒိုရဲ့ရော့စ်ဂါဒန်မှာတောက်ကြနေကပြုလုပ်တဲ့သတင်းကဆင်းလင်းပွဲအတွင်းသတင်းတောက်ရဲ့အမေကိုသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။သူပြောခဲ့တာတွေအတော်များများကိုဂျိမ်းစ်ကိုမီကအတည်ပြုခဲ့ကြောင်းဒါပေမဲ့တချို့အချက်တွေကတော့မမှန်ကန်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်ထိုင်လွတ်တော်ထောက်ခံရေးကော်မတီရှေ့မောက်မှာဂျာတာဘရီနီကကျန်းသက်စာကျိန်းဆိုပြီးထွက်ဆိုခဲ့တဲ့အချိန်မစ္စတာကိုမီဟာလင်ညာထွက်ဆိုခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကအခြေခံအဖြစ်ဆွဆဲခဲ့ပါတယ်ခင်ဗျာ။